ဟာရီကိန်းမုန်တိုင်းအီယန်ဟာကျူးဘားနိုင်ငံအနောက်ဖက်ခြမ်းကုန်းတွင်းပိုင်းကိုအင်္ဂါနေ့ကဝင်ရောက်ပြီးနိုင်ပိုင်းအကြာမှာပဲအင်အားပြင်းဟာရီကိန်းမုန်တိုင်းကြီးအဖြစ်ပြောင်းလဲသွားခဲ့ပါတယ်။မုန်တိုင်းဟာအခုအချိန်မှာပြင်းအားအဆင့်၄အဖြစ်ပြောင်းလဲသွားပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဒီကနေ့စက်တင်ဘာလ28ရက်နေ့နောက်ပိုင်းမှာဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားသမုဒ္ဒရာနဲ့လေထုဆိုင်ရာအုပ်ချုပ်ရေးအဖွဲ့ NOAA ကဒီကနေ့ထုတ်ပြန်ပါတယ်။မုန်တိုင်းကဒီလမ်းကြောင်းအတိုင်းဆက်ရှိနေမယ်ဆိုရင်တော့ဖလော်ရီဒါပြည်နယ်အနောက်ဘက်ပင်လယ်ကွေ့ကန်ယိုဒန်တမ်ပါနဲ့စိန့်စပီတာဘတ်စ်မြို့တွေကိုဥတီတိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဟာရီကိန်းမုန်တိုင်းအီယန်တိုက်ခတ်နိုင်တဲ့လမ်းကြောင်းတစ်လျှောက်မုန်တိုင်းဒီရဲ့တက်မဲ့သတိပေးချက်တွေကိုလည်းထုတ်ပြန်ထားပြီးတချို့နေရာတွေမှာအမြင့်ပေ16ပေလောက်အထိတက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်ပင်လယ်ကွေ့ကန်ယိုဒန်တစ်လျှောက်နေထိုင်သူ2,000လောက်ဘေးလွတ်ရာပြောင်းရွှေ့ဖို့ဖလော်ရီဒါပြည်နယ်အနာပိုင်းကသတိပေးချက်ထုတ်ပြန်ထားပါတယ်။သမ္မတဂျိုးဘိုင်ဒန်ကအရေးပေါ်ကြေညာချက်ထုတ်ပြန်ထားပြီးအစိုးရအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့သဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ဖို့ညွှန်ကြားထားပါတယ်။ဘေးဒုက္ခရောက်နေတဲ့ပြည်သူတွေကိုအလင်းမြန်ကူညီပေးနိုင်ဖို့ Florida ပြည်နယ်အုပ်ချုပ်ရေးမှူးကလည်းထောင်နဲ့ချီနဲ့ပြည်နယ်ပြည်တွင်းကာကွယ်ရေးအရေးအံတပ်ဖွဲ့တွေကိုတက်လှမ်းထားပြီးဖြစ်ကြောင်းပြောပါရခင်ဗျာ။